ထိုင်းမြန်မာနယ်စပ်တခရိုင်မေလမမြို့နယ်ထဲမှာလူကုန်မှုသမားတွေဝင်ရောက်လာမယ်ဆိုတာကိုသတင်းရတဲ့အတွက်ထိုင်းအာဏာပိုင်တွေဆောင်ပြီးဖမ်းတဲ့အခါမှာကားနှစ်စီးနဲ့လာတဲ့မြန်မာနိုင်ငံသား15ဦးကိုဖမ်းဆီးမိပါတယ်စက်တင်ဘာ13ရက်နေ့ကနေ15ရက်နေ့ထိကန်ချနာပူရီခရိုင်နဲ့တခရိုင်ထဲမှာမြန်မာ80လောက်အစုလိုက်အပြုံလိုက်ဖမ်းဆီးခံရပါတယ်ဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲလမမြို့နယ်ထဲမှာစက်တင်ဘာလ15ရက်နေ့ညကလူကုန်ကူးသမားတွေဟာမြန်မာနိုင်ငံသားတွေကိုတဲဆောင်လာမယ်လို့သတင်းရတာကြောင့်ထိုင်းအမှတ်35နယ်ခြားဆောင်တပ်ကစောင့်ပြီးတော့ဖမ်းဆီးခဲ့ရမှာကားနှစ်စီးနဲ့လူကုန်ကူးသူတွေတဲဆောင်လာတဲ့မြန်မာနိုင်ငံသား15ဦးကိုဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
။တာဝန်ရှိတဲ့လူတွေကသတင်းရရှိတာကြောင့်အမှတ်35နေကြသောတပ်ဖွဲ့ဝင်တွေကကျူတင်ဆောင်ဆိုင်နဲ့အလူကျူတင်ဆောင်ဆိုင်နေမှာမတင်ကားစီယာကားနှစ်စီးယာဒီတန်ဆန်းမောင်းဆိုတဲ့ကားလမ်းမပေးနာမှာမောင်းနေလာတာကားစီစစ်စီဖမ်းမိခဲ့တယ်ပေါ့အဲ့ဒီကားနှစ်စီးပေါ်မှာတော့တရားမဝင်မြမ15ယောက်ယောက်ျားလေး6ယောက်နဲ့မိန်းကလေး9ယောက်ဖမ်းမိခဲ့တယ်ပေါ့မဲမပြူနေတဲ့မှာပဲစိုက်ကင်ကားစီနဲ့အတူတရားမဝင်မောင်းနေလာတာကိုကားစီစစ်စီခဲ့မှာကျောင်းသားလေးတောင်နဲ့မိန်းကလေး6ယောက်စုစုပေါင်း9ယောက်ကိုဖမ်းဆီးပြီးနေတော့
အခုဆိုရင်စက်တင်ဘာလ13ရက်နေ့ကနေ15ရက်နေ့အထိ3ရက်အတွင်းမြန်မာနိုင်ငံသား80လောက်အစုလိုက်အပြုံလိုက်ဖမ်းမိခဲ့တယ်လို့လည်းပြောပါတယ
်13ရက်နဲ့14ရက်2ရက်မှာထိုင်းနဲ့မွန်ပြည်နယ်နဲ့ကန်ချတာပူရီပြည်နယ်ထဲမှာတရားမဝင်မြန်မာ59ယောက်နဲ့လူပွဲစား9ယောက်ကိုဖမ်းမိခဲ့တယ်အဲဒါကြောင့်မလို့စက်တင်ဘာလ13 14 15ထဲမှာထိုင်းနိုင်ငံနယ်စပ်ဝင်ပေါင်းနှစ်ခုမြန်မာစုပေါင်း80နဲ့လူပွဲစား9ယောက်ကိုထိုင်းလူမျိုးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပြီတော့
မဲလမမြို့နယ်ထဲမှာတော့မြန်မာနိုင်ငံသားတွေကိုတဲဆောင်လာတဲ့ကားမောင်းသမားတွေကတော့ထွက်ပြေးသွားတဲ့အတွက်ကားပိုင်ရှင်တွေကိုစုံစမ်းပြီးစစ်ဆေးမှုတွေလုပ်နေတယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်ထွက်ပြေးသွားတဲ့ကားမောင်းသမားတွေကိုလည်းဖမ်းဆီးနိုင်ဖို့လူပုံကူးတဲ့ခိုင်းကိုလည်းဖော်ထုတ်နိုင်ဖို့အတွက်ဆက်လက်လှုံ့ဆော်နေတယ်လို့လည်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်